မလေးရှားနဲ့တရုတ်နိုင်ငံထိပ်တန်းခေါင်းဆောင်တွေဟာလာမယ့်ရက်တွေအတွင်းတည်ဆုံပြီးမလကာရည်လက်ကြားတစ်လျှောက်စိတ်ကမ်းတဲ့၃ခုတိဆောက်ရေးစီမံချက်ဆိုင်ရာအကျိုးပြုချက်တွေနဲ့မလေးရှားမှာပြဿနာဖြစ်နေတဲ့ 1MDB လို့ခေါ်တဲ့မလေးရှားဖွံ့ဖြိုးရေးတပ်နဲ့ဆက်ဆံနေတဲ့ Bandar Malaysia စီမံကိန်းအတွက်လည်းဆွေးနွေးကြမှာပါတရုတ်နိုင်ငံလူထုလုံခြုံရေးဝန်ကြီး Guo Shankan ခေါင်းဆောင်တဲ့အစ်စ်မြင့်အရာရှိ35ဦးပါတရုတ်ကိုယ်စားလှယ်ဖွဲ့ဟာမနေ့ကမှမလေးရှားဒုတိယဝန်ကြီးချုပ်နဲ့ပြည်ထောင်ရေးဝန်ကြီး Ahmed Zahid Hamidi တို့နဲ့တွေ့ဆုံဖို့ရှိပြီးမလကာဂိတ်ဝေးစိတ်ကမ်းနဲ့ဆန်လကိုပြည်နယ်ခါရီကျွန်းမော်ကနောက်ထပ်စိတ်ကမ်းတစ်ခုတို့အတွက်လိုအပ်တဲ့ငွေကြေးကိစ္စတွေနဲ့အပြီးသတ်နိုင်တဲ့အချိန်ကိုညှိနှိုင်းဆွေးနွေးကြဖို့ရှိပါတယ်နောက်စိတ်ကမ်းကတော့ပြီးခဲ့တဲ့ဇန်နဝါရီလတဲ့မစ္စတာဒါတုတ်ဆရီဇာဟစ်ရဲ့ဘီဂျင်းပြည်စင်တွင်နှစ်နိုင်ငံအစိုးရတို့ကြားပထမဆုံးအစပြုဆွေးနွေးခဲ့တဲ့ဖီရက်ပြည်နယ်ဘဂန်ဒါတုတ်မြို့မှာရှိတဲ့စွမ်းအင်ထုတ်လုပ်မှုဖွံ့ဖြိုးရေးစီမံချက်စိတ်ကမ်းဖြစ်ပါတယ်။ဘဂန်ဒါတုတ်ကစွမ်းအင်စိတ်ကမ်းဟာမစ္စတာဇာဟစ်ရဲ့လွှတ်တော်မျက်စံနာနေမှာဖြစ်ပြီးမလေးရှားကျွန်းဆွယ်နဲ့တောင်တရုတ်ပင်လယ်ကိုမျက်နှာမူနေတဲ့ကလန်တန်ပြည်နယ်အစီအစဉ်ကစိတ်ကမ်းမျိုးဘာချုပ်တို့ကိုဖြတ်တန်းမဲ့ရေနံပိုက်လိုင်းတစ်ခုဖောက်လုပ်ဖို့ဖြစ်ပါတယ်။ခံမှန်းခြေအဖြစ်အမေရိကန်ဒေါ်လာ 6.9 ဘီလီယံကုန်ကျနိုင်ကြောင်းအစိုးရသတင်းရင်းမြစ်တွေကပြောပါတယ်။ဒီစိတ်ကမ်းတွေနဲ့ပိုက်လိုင်းစီမံကိန်းတွေဟာနှစ်နိုင်ငံရဲ့အပြန်အလှန်လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေနဲ့ဆက်နေတာကြောင့်မစ္စတာဂူအိုနဲ့မစ္စတာဇာဟစ်တို့ကဥဆောင်ပြီးတွေ့ဆုံဆွေးနွေးကြမယ်ကြောင်းပြည်ထောင်ရေးဝန်ကြီးဌာနအစီအစဉ်အကြရှိတဦးက The Straits Times သတင်းစာကိုအတည်ပြုပါတယ်။